ဒါပေမဲ့လို့အဲ့ဒါသဘောတရားအနေနဲ့ဒါစဉ်းစားဆင်ခြင်ကြည့်တာစိတ်ကတကယ်လက်ခံရလားလက်မခံတာသိတာလားမသိတာလားမသိတာအဲ့ဒါလို့မသိတဲ့အတွက်စိတ်ကောင်းနှလုံးကောင်းထားပြီးကောင်းမှုကုသိုလ်တွေလုပ်တယ်ဆိုတာအဲ့ဒါတွေကံမနေမဟုတ်ဘူးလားအဲ့ဒီစိတ်ကောင်းနှလုံးကောင်းထားပြီးလုပ်တဲ့ကောင်းမှုကုသိုလ်တွေဟာအလုတ်တွေဆိုတော့အဲ့ဒီအလုတ်တွေကိုသင်္ခါရလို့ခေါ်တယ်အလုတ်ကသင်္ခါရပဲဒါကြောင့်မသိလို့ပြုလုပ်မိသည်အဲ့ဒီအလုတ်ပြောတာဘာမသိတာလဲယုတ်ခန္ဓာနာခန္ဓာရဲ့ဆင်းရဲအမှန်တဘာဝမသိလို့ဟိုဘက်ဘဝမှာလည်းပဲပူချမ်းသာအောင်တိုးတက်အောင်မြင့်မားအောင်ကုသိုလ်အလုတ်လုပ်တယ်အဲ့ဒီအလုတ်ကသင်္ခါရပဲတကယ်လို့ဉာဏ်ချော်လို့အကုသိုလ်အလုတ်လုံးမိပြန်လဲအဲ့ဒီအလုတ်ဟာသင်္ခါရပဲနှုတ်နဲ့ပြောလဲပဲနှုတ်ပြောအလုတ်သင်္ခါရပဲကိုယ်နဲ့ပြောလုတ်လဲကိုယ်နဲ့လုတ်တဲ့အလုတ်သင်္ခါရပဲစိတ်နဲ့ကြံတွေးလဲကြံတွေးတဲ့အလုတ်သင်္ခါရပဲစိတ်နဲ့ကြံတွေးတဲ့အခါကျတော့မနောသင်္ခါရနှုတ်နဲ့ကြံတွေးတဲ့နှုတ်နဲ့ပြောဆိုတဲ့အခါကျတော့ဝစီသင်္ခါရကိုယ်နဲ့ပြုလုပ်တဲ့အခါကျတော့ကာယသင်္ခါရအဲတော့ကိုယ်နှုတ်စိတ်လို့ဘလို့ခွဲခွဲလူရင်းကတော့သင်္ခါရပဲဟုတ်တယ်မဟုတ်လားအဲလှုပ်သမျှသင်္ခါရကြီးပဲအဲဒီလှုပ်တဲ့သင်္ခါရတွေဘာကြောင့်လှုပ်တာလဲဆိုတော့ကောင်းစားခြင်းချမ်းသာခြင်းအဆင့်မြင့်ခြင်းလို့မဟုတ်လားကောင်းစားခြင်းချမ်းသာခြင်းအဆင့်မြင့်ရင်လည်းဆိုတာကောင်းစားတဲ့ဘဝချမ်းသာတဲ့ဘဝအဆင့်မြင့်တဲ့ဘဝကိုစွဲလန်းတာပဲမဟုတ်ဘူးလားမစွဲလန်းရင်လုပ်ပါမလားမလုပ်ဘူးအဲ့လိုစွဲလန်းတာဟာဒီဘဝရလို့ရှိရင်ချမ်းသာတဲ့အဆင့်မြင့်တယ်လို့ဆိုတဲ့ဘဝကိုသဘောကျလို့မဟုတ်ဘူးလားသဘောကျတာကတဏှာဆွဲလန်းတာကဥပါဒံဆွဲလန်းလို့လောက်တာကသင်္ခါရတခါဘာကြောင့်သဘောကျတာလဲဆိုတော့ဆင်းရဲကိုဆင်းရဲမှန်သိရင်သဘောကျပါမလားဘာကြောင့်ကျတာအခုတော့ဘာကြောင့်သဘောကျတာလဲအဲ့ဒီမသိတာကိုဘာခေါ်လဲအဲမသိလို့ပြုလုပ်မိသည်ဆိုတာအဲ့ဒါပြောတာနားလဲတယ်နော်ဩဘဲလူသာငမိုက်သာသင်္ဃအဝိဇ္ဇာပိတ်ဖုံးကာ၍ငါပြအာယုံဒုက္ခပုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်အောက်ထက်သံသာစုံဆံငါဖြင့်တဏှာလက်သက်ထင်နိုင်ချေ၍အေးရမရှိဆင်းရဲဖြစ်ပြီးဘုဣသာကောင်းလုံးလုံးသည်ဝတ်ဆိုတာလဲနေတာတော့ကြခွေးဖြစ်လိုက်တော့ကြနွားဖြစ်လိုက်တော့ကြနတ်ဖြစ်လိုက်တော့ကြပြမဖြစ်လိုက်တော့ကြငှက်ဖြစ်လိုက်တော့ကြငရဲကြလိုက်တော့ကြလူပြန်ဖြစ်လိုက်နေလဲနေတာကိုဝတ်အဲ့တော့လဲနေတဲ့ဝတ်နဲ့ပဋိစ္စသမုပ္ပါဒ်နဲ့သဘောမတူဘူးလားမတူပါဘူးအတူတူပဲလဲနေတာပဋိစ္စသမုပ္ပါဒ်ကလည်းလဲနေတာပဲဝတ်ကလည်းလဲနေတာပဲအဲ့ဒီဝတ်ဆင်းရဲရဲ့သားကောင်ဆိုသဖြင့်ဝတ်ထဲမှာလဲပြီးတော့တဘဝပြီးတဘဝဖြစ်နေရတာဆင်းရဲလားချမ်းသာလားမသိတော့ကနောက်ဘဝဖြင့်ဒီတဲ့ပူချမ်းသာအောင်လုပ်မဲ့အစဉ်တန်းမြင့်အောင်လုပ်မဲ့လို့ဆိုတဲ့စိတ်မရှိဘူးလားရှိပါပါဘုရားအဲ့ဒီအစဉ်တန်းမြင့်တဲ့စိတ်အစဉ်ပြန်တန်းမြင့်တဲ့ဘဝချမ်းသာတဲ့ဘဝစွဲလန်းတာကဥပါဒံအဲ့ဒါလို့မစွဲလန်းခင်သာမန်သဘောကြတာကတဏှာဟုတ်ကဲ့လားအဲ့တော့အဲ့ဒီသာမန်သဘောကြတာဘာကြောင့်ဖြစ်တာလဲဆိုတော့သိလို့လားမသိလို့လား ဩဘဲလူသားငမိုက်သာအသင်္ဃာအဝိဇ္ဇာပိတ်ဖုံးကား၍ငါပြာအာယုံဒုက္ခပုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့ဒွေကဖက်လျက်ခင်မင်းတတ်မဲ့ကတဏှာတွဲကဖက်ရက်ကဥပါဒာဟုတ်လားခင်မင်းတတ်မဲ့တွဲကဖက်ရက်အောက်ထက်သံသာဆုံးဆံငါဖြစ်သော်အောက်သံသရာအောက်ဘဝတွေကလည်းအောက်ဘဝတွေမှလည်းဖြစ်လိုက်တာပဲအထက်သံသရာအထက်အထက်လူဘဝနတ်ဘဝတွေလည်းဖြစ်လိုက်တာပဲအဲ့ဒါလို့ဖြစ်လိုက်တာဘာကြောင့်လဲဆိုတော့ခုနစွဲလမ်းမှုကြောင့်ဖြစ်တာဒါဖြင့်စွဲလန်းရုံတက်တက်နဲ့လာပဲဟုတ်မလဲစွဲလန်းတော့ရအောင်မလုပ်ဘူးလားအဲလုပ်တော့အဲ့ဒီလုပ်တဲ့အလုပ်ကြောင့်အောက်အောက်ဘဝတွေမှာရင်လည်းဖြစ်တယ်အထက်အထက်ဘဝတွေမှာလည်းဖြစ်တယ်လုပ်တာကအကြောင်းဖြစ်တာကအကျိုးဘယ်ဟာဖြစ်ဖြစ်အလုပ်ကအကြောင်းအလုပ်ကြောင့်ဖြစ်ပေါ်လာတာအကျိုးမဟုတ်လားဟဲ့အဲ့ဒီလုပ်တာကိုသင်္ခါရခေါ်တာပေါ့လောက်တာဟောသင်္ခါရကောင်းတာလောက်ရင်ပုံညာပြီးသင်္ခါရမကောင်းတာလောက်ရင်အပုံညာပြီးသင်္ခါရဒါကြောင့်အကောင်းထင်ငါခင်မင်းတတ်မဲ့တွေကဖက်လျက်အောက်ရသံသာဆုံးဆံငါဖြင့်တဏှာလက်သက်ထင်နိုင်ချေ၍ဧရမရှိဆင်းရဲဖြစ်သည်ဘုဣသာကောင်းလုံးလုံးသည်ခိုင်အဲ့ဒါပဋိစ္စသမုပ္ပါဒ်ပဲမဟုတ်လားအရင်ကတော့သိရလားအဲပဋိစ္စသမုပ္ပါဒ်ရွတ်နေပြီးတော့ပဋိစ္စသမုပ္ပါဒ်မှမသိနော်ဒီတော့မသိလို့ပြုလုပ်မိသည်အခုပြောတဲ့အတိုင်းမသိတာဘာမသိတာလဲဆိုတော့ခန္ဓာ၅ပါးခန္ဓာကိုယ်နဲ့စိတ်ဟာဆင်းရဲအမှန်ပဲလို့ဒုက္ခသစ္စာကိုလည်းမသိဘူးအဲ့ဒီဆင်းရဲအမှန်ခန္ဓာ၅ပါးဟာဘာကြောင့်ဖြစ်တာလဲဆိုတော့လိုခြင်းလို့ဖြစ်တာတဏှာမလိုခြင်းဒီခန္ဓာကြီးမဖြစ်ဘူးလိုခြင်းလို့ဖြစ်တာအဲ့တော့ဒီဆင်းရဲအမှန်ဒုက္ခသစ္စာကြီးဖြစ်ပေါ်နေတဲ့အကြောင်းလိုခြင်းတဲ့တဏှာဒါကြောင့်ဖြစ်တာပဲလို့လည်းမသိဘူးဒါကြောင့်ဖြစ်တာပဲလို့လည်းမသိလို့သာလိုခြင်းနေတာမဟုတ်လားသိရင်လိုခြင်းမမလားအဲမသိလို့လိုခြင်းနေတာအဲ့တော့လိုခြင်းလို့ဖြစ်တာတဲ့အဲ့ဒီလိုခြင်းနေဆိုတာတဏှာသူဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့သမှုရိယသစ္စာဒါကိုလည်းမသိဘူးတဲ့သူ့ကြောင့်ဒီဆင်းရဲတွေဖြစ်တာဒီခန္ဓာလည်းသူ့ကြောင့်ဖြစ်တာယုတ်ခန္ဓာနံခန္ဓာလူဘဝနတ်ဘဝစသည်အဲ့ဒါတွေလည်းဒီတဏှာကြောင့်ဖြစ်တာလိုချင်တာကြောင့်ဖြစ်တာပဲတတ်မေတ္တာကြောင့်ဖြစ်တာပဲအဲ့ဒါကိုလည်းမသိဘူးတဲ့အဲ့ဒါသမှုရိယသစ္စာကိုမသိတာသမှုရိယသစ္စာမသိတာအဲ့တော့အကြောင်းမသိတော့အကြောင်းကိုပယ်သတ်လိုက်လို့ရှိရင်အကျိုးဆင်းရဲမဖြစ်ဘူးဆိုတဲ့သဘောကိုသိပါမလားမသိဘူးအကြောင်းကိုပယ်သတ်လိုက်လို့ရှိရင်အကျိုးဆင်းရဲမဖြစ်ပါဘူးအကျိုးဆင်းရဲငြိမ့်တော့မယ်ဆင်းရဲမရှိတော့ဘူးဆိုတာအဲ့ဒါနိရောဓသစ္စာဒီသဘောလည်းမသိဘူးတဲ့အကြောင်းမှမသိဘူးဆိုတော့အကြောင်းချုပ်ငင်းရင်အကျိုးဆင်းရဲဖြစ်ပေါ်မယ်ဆိုတာလေမသိဘူးပေါ့အဲ့ဒါအကျိုးဆင်းရဲချုပ်ငင်းသွားတာဟာနိရောဓသစ္စာဘာကြောင့်အကျိုးဆင်းရဲချုပ်ငင်းရသလဲဆိုတော့သူ့ကိုဖြစ်စေတဲ့အကြောင်းကိုပယ်တတ်နိုင်လိုက်လို့သူ့ကိုရှင်းပြနိုင်လိုက်လို့အကြောင်းတရားဖြစ်တဲ့သမှုရိယသစ္စာကိုရှင်းပြနိုင်လိုက်လို့နိရောဓသစ္စာအကျိုးဆင်းရဲတွေမဖြစ်ဘဲခြုံငိမ့်နေဒီနိရောဓသစ္စာလည်းမသိဘူး။အ အဲ့ဒါတွေမသိတော့ဒီဆင်းရဲမရှိအောင်လုပ်တဲ့နေလေမသိဘူးတဲ့ဆင်းရဲဆိုတာရှိနေတာမရှိအောင်ငြိမ့်တော့အောင်ချုပ်တော့အောင်ကုန်တော့အောင်လုပ်လို့ရတယ်ဆိုတာသဘောမပေါက်တဲ့အခါကျတော့တဲ့အဲ့ဒီသဘောမပေါက်တဲ့ဟာနိရောဓသစ္စာကိုမသိတာအဲ့လိုမပေါက်တဲ့အခါကျတော့ဆင်းရဲမရှိအောင်လုပ်တဲ့နေလေမရှာတော့ဘူးမစင်စားတော့ဘူးမကြံစီတော့ဘူးမတွေးတော့ဘူးဒီတော့ဆင်းရဲမဖြစ်အောင်လုပ်တဲ့နေခေါ်တဲ့မကသစ္စာလည်းမသိဘူးအဲတော့သစ္စာပဲနှစ်ပါးမသိတော့ဘူးအဲဒီဆင်းရဲမဖြစ်အောင်လုပ်တဲ့နေဆိုတာအဲမကင်ရှိပါမကသစ္စာတရားပဲဒီဘက်ကြီးရှိပါမိမိသဏ္ဍာန်ဖြစ်ပွားအောင်အားထုတ်လို့ရှိရင်ဒီဆင်းရဲတွေငြိမ့်နေဆိုတာမသိဘူးအဲ့ဒါလဲအဝိဇ္ဇာပဲဒါကြောင့်ဆင်းရဲအမှန်တဘာဝမသိဘူးအဝိဇ္ဇာအဲ့ဒီဆင်းရဲဘာကြောင့်ဖြစ်တယ်ဆိုတာအကြောင်းတရားလည်းမသိဘူးသမှုရိယသစ္စာအဲ့ဒါလဲအဝိဇ္ဇာအဲ့ဒီအကြောင်းကိုပယ်သလို့ရှိရင်အကျိုးဆင်းရဲမဖြစ်ဘဲနဲ့လုံးဝငြိမ့်သွားတယ်ဆိုတဲ့និရောဓသစ္စာဒါကိုလည်းမသိဘူးအဝိဇ္ဇာပဲအဲ့ဒါလို့မသိတဲ့အတွက်ဆင်းရဲငြိမ့်အောင်လုပ်တဲ့နေရှိမှန်းလည်းမသိဘူးရှာလည်းမရှာဘူးဒါကြောင့်မလို့အဲ့ဒီနေကိုမသိတာလဲအဝိဇ္ဇာမကသစ္စာအဲ့သစ္စာလေးပါမသိတာအဲ့ဒီတော့ဘာဖြစ်သလဲလို့ဆိုတော့ဆင်းရဲကိုဆင်းရဲမှမသိတော့ချမ်းသာလို့ထင်တယ်ကောင်းတယ်လို့ထင်တော့ဒီယုံနဲ့နံဒီခန္ဓာကိုယ်နဲ့ဒီစိတ်ပဲထခတာကဖြစ်ပြီးတော့တစ်ဆင့်နဲ့တစ်ဆင့်တဘောရတဲ့တဘောအဆင့်မြင့်ရင်ချမ်းသာရင်နဲ့စိတ်တွေပဲဖြစ်တော့အဲ့ဒီချမ်းသာခြင်းအဆင့်မြင့်ခြင်းနဲ့စိတ်ခေါ်တဲ့ဘဝတဏှာကချမ်းသာအောင်ဆိုပြီးတော့ကောင်းတာတွေလုပ်တယ်မကောင်းတာတွေလုပ်တယ်ကောင်းတာတွေလုပ်တယ်ကုသိုလ်တင်္ခါရမကောင်းတာတွေလုပ်တယ်အကုသိုလ်တင်္ခါရကုသိုလ်သင်္ခါရကိုပုံညာပြီးသင်္ခါရခေါ်တယ်အကုသိုလ်သင်္ခါရကိုအပုံညာပြီးသင်္ခါရခေါ်တယ်အဲဒါမသိလို့ပြုလုပ်မိပြီဆိုတာအဝိဇ္ဇာပစ္စယမသိလို့သင်္ခါရပြုလုပ်မိတယ်အဝိဇ္ဇာပစ္စယသင်္ခါရမသိလို့ပြုလုပ်မိတယ်အပြုလုပ်မိလို့စိတ်ဝိညာဉ်ဖြစ်တယ်နောက်ဘုရားဘဝကောင်းဘဝမုန်နေဖြစ်ဖို့ရာအတွက်ตายာတ္တမေတ္တာနဲ့ပဲဘဝကောင်းဘဝမုန်ဖြစ်ဖို့အတွက်ကောင်းတာတွေလုပ်မိတယ်ကုသိုလ်သင်္ခါရတွေမကောင်းတာတွေလုပ်မိတယ်အကုသိုလ်သင်္ခါရတွေအဲ့ဒီအလောက်ကြောင့်ပဲနောက်တဘဝဖြစ်တယ်အဲ့ဒီအလောက်ကြောင့်ပဲတဘဝဖြစ်တယ်အဲ့ဒီအလောက်မလောက်ဘူးဆိုရင်ဘဝမဖြစ်ဘူးအဲ့ဒီအလောက်ကိုပဲကံလို့ခေါ်တယ်လေကုသိုလ်သင်္ခါရကိုကုသိုလ်ကံခေါ်တယ်အကုသိုလ်သင်္ခါရကိုအကုသိုလ်ကံခေါ်တယ်အဲ့ဒါလုံမိတာနဲ့နောက်ဘဝအသစ်ဖြစ်တော့တာအဲ့တော့ဘဝအသစ်ဖြစ်တဲ့အခါကျတော့စိတ်အသစ်ရုပ်အသစ်မဖြစ်ပေဘူးလားအဲ့လိုဖြစ်တာမှာစိတ်အသစ်ကဗရာဏကြဗရာဏကြလို့အစာဆုံးစိတ်ကိုပဋိသန္ဓေစိတ်လို့ခေါ်လိုက်တယ်အဲ့ဒီစိတ်ဝိညာဉ်ကလုတ်လို့ဖြစ်တာတဲ့မလုတ်ရင်မဖြစ်ဘူးတဲ့လုတ်လို့ဖြစ်တယ်ဆိုတာသင်္ခါရပစ္စယဝိညာဏသင်္ခါရပစ္စယပြုလုပ်မှုကြောင့်ဝိညာဏဘဝတဘဝမှာအစာဆုံးစိတ်နဲ့တဘဝလုံးမှာဖြစ်တဲ့စိတ်တွေဖြစ်ပေါ်တယ်တဲ့အစာဆုံးပဋိသန္ဓေစိတ်လဲဒီလုတ်လို့ဖြစ်လိုက်တာပဲနောက်နောက်စိတ်တွေလဲဒီလုတ်လို့ပဲဖြစ်လိုက်တာလုံးလို့ဖြစ်တာကိုသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်လို့ခေါ်တယ်အဲ့တော့စိတ်ကလေးဖြစ်ပြီးတဘောအစဆုံးစိတ်ကလေးဖြစ်ပြီးဆိုတော့ယုတ်ကလည်းသူနဲ့အတူဖြစ်နေပြီဆိုတော့အဲ့ဒီပဋိသန္ဓေကလေးပြတ်သွားပြီးဆေးကြောင့်ဖြစ်စေတုံတရားကြောင့်ဖြစ်စေပြတ်သွားပြီဆိုရင်တော့နောက်မဆက်ဘူးပေါ့လေဒါဆိုရင်မပြတ်ဘူးဆိုရင်တော့သူမဆက်ပြီဘူးလားနောက်ဆက်တဲ့အခါကျတော့စိတ်အဆက်ဆက်ဖြစ်မသွားဘူးလားရုပ်ဆက်ဆက်ဖြစ်မသွားဘူးလားအဲ့ဒီအစာဆုံးပဋိသန္ဓေစိတ်ကလေးကြောင့်နောက်ထာစိတ်အဆက်ဆက်ရုပ်ဆက်ဆက်ဖြစ်တယ်အဲ့ဒါကိုပဲနာမရူပလို့ခေါ်တယ်ဝိညာဏပစ္စယစိတ်ဝိညာဉ်ကြောင့် နာမရူပစိတ်အဆက်ဆက်ရုပ်အဆက်ဆက်ဖြစ်သွားတယ်စိတ်အဆက်ဆက်ရုပ်အဆက်ဆက်ဖြစ်သွားတဲ့အတွက်ပဲတတ္တဝါဆိုတာပေါ်လာတာပေါ့မဟုတ်ဘူးလားတတ္တဝါဆိုတာပေါ်လာတော့ဒါကြောင့်မသိလို့ပြုလို့မိသည်ပြုလို့မိလို့စိတ်ဝိညာဉ်ဖြစ်သည်စိတ်ဝိညာဉ်ကြောင့်နာယုတ်အဆက်ဆက်ဖြစ်သည်အဲ့ဒါပြောတာသဘောပေါက်လားဟုတ်တယ်နော်အခုနဒီနာကဥပဇင်းကယွတ်တယ်တော့သူစကံတုံးတစ်လုံးထပြီးပြောတယ်ဘုန်းကြီးကသူစကလုံးဘေးမဆိုင်ဖယ်နဲ့အလာနေလိုက်တယ်သူပြောတာဝိညာဏဝိညာဉ်ဆိုတဲ့စကလုံးကိုသူပြောတာဘာပြောခြင်းမှမသိဘူး gain ပြောသမ်းမအောင်ဘာတော့ဥစဉ်ဟမ်သူပြောခြင်းနာကအများရေးတာကဝိညာဉ်ကိုဝါရေလုံးကြီးပြင်ဝိနောက်ကညာမီးလို့တတ်ပြီးတော့ဝိညာဉ်လို့ရေးကြတာဟုတ်အခုဒီစာထဲမှာကဝိညာဉ်လို့ပါနေတယ်ဒါကြောင့်သူကမှားနေပါတယ်ဖေဟာလို့သူလျှောက်ချင်တာအဲ့ဒါပဲဝိညာဏဝိညာဏကြီးသတ္ထရမှားနေပါတယ်ဖေဟာလို့သူကလျှောက်ချင်တာဘာကြောင့်လဲဆိုသူတွေ့ထားတဲ့ဝိညာဉ်တွေကညမိတို့အသက်နဲ့တွေ့ထားတာဟုတ်အဲ့ဒါဗမာရေအဲ့ဒါအဲ့ဒီမှာမကွဲပြားတာပဲဝိညာဉ်ကနှစ်မျိုးရှိတယ်အသက်ဝိညာဉ်ရဲ့စိတ်ဝိညာဉ်အများယူဆထားတဲ့အသက်ဝိညာဉ်ဆိုတာက soul ကိုပြောတာ soul ဆိုတာ S O U L soul လတ္တဝါယတနာမှာအသက်ရှိတဲ့ဝိညာဉ်ရှိတဲ့ဆိုတော့ soul ဆိုတဲ့အတ္တကိုပြောတာအဲ့ဒီ soul ဟာပါဠိလိုအတ္တမြန်မာလိုဝိညာဉ်မြန်မာလိုအသက်အဲ့ဒီအတ္တကိုအဲ့ဒါကိုအသက်ဝိညာဉ်လို့သုံးတယ်။နောက်တစ်ခုကစိတ်ဝိညာဉ်။စိတ်ဝိညာဉ်လည်းမြန်မာကများသောအားဖြင့်ဝိညာဉ်မှာညာမီးလိုနဲ့ပဲရေးကြတယ်မကွဲပြားဘူး။စိတ်ဝိညာဉ်ဆိုတာကအခုနအသက်နဲ့တခြားသည်သိတာလေးပြောတာ consciousness အင်္ဂလိပ်လိုဆို consciousness သိတာလေးအာယုံမဲလို့သိလိုက်တာသိပြီးရင်ပြီးရောခုနပြောတဲ့သူသိလိုက်တယ်သိပြီးတာနဲ့ဒီစိတ်ရဲ့အဖို့ရိပါလာတယ်ဆိုတာပြောတာအဲ့ဒီစိတ်ကိုပြောတာအဲ့ဒီအသိကလေးကိုသိတာလေးကိုစိတ်တလို့ခေါ်တယ်ဝိညာဏလို့ခေါ်တယ်မနောလို့ခေါ်တယ်အဲ့ဒီစိတ်ကိုလည်းပဲစိတ်ဝိညာဉ်လို့အသက်ဝိညာဉ်ရေးတယ်လို့ရေးကြတော့စိတ်ဝိညာဉ်နဲ့အသက်ဝိညာဉ်ရောထွေးနေတယ်ရောထွေးနေတော့စိတ်ကိုပဲအသက်ဝိညာဉ်လို့တချို့ကထင်နေတယ်အသက်ဝိညာဉ်နဲ့စိတ်အတူတူပဲလို့ထင်နေတယ်အဲဒါကြောင့်ဘုန်းကြီးကခွဲခြားပြီးရေးတာအသက်ဝိညာဉ်ကညာမီးတို့သတ်စိတ်ဝိညာဉ်ကညာကြီးမှနာကြီးသတ်ဝိညာဏဆိုတဲ့ပါဠိကိုမြန်မာကဝိညာဉ်လို့အတဲအတန်ထွက်ထားတာအဲဒါကြောင့်နာကြီးတတ်တဲ့ဝိညာဏဝိညာဉ်ဆိုရင်စိတ်လို့မှညာမီးတို့တတ်တဲ့ဝိညာဉ်ဆိုရင်အများခေါ်နေတဲ့မရှိဘဲနဲ့ရှိတယ်လို့လုံနေတဲ့အတ္တအသက်ဝိညာဉ်လိပ်ပြာဆိုးလို့ဆိုတာကိုမှကြားလာဦးစေနားလည်ပြီလားအေးအဲ့ဒါမှားတာမဟုတ်ဘူးမှန်တာဟုတ်ကဲ့လားဝိညာဏဝိညာဉ်ဆိုတာအဲ့ဒီမှာကပါတယ်မဟုတ်လားသင်္ခါရပစ္စယဝိညာဏသင်္ခါရပစ္စယပြုလုပ်မှုကြောင့်ဝိညာဏဝိညာဉ်ဖြစ်သည်ဆိုတာစိတ်ကိုပြောတာအသက်ပြောတာမဟုတ်ဘူးစိတ်ဝိညာဉ်စိတ်ဝိညာဉ်အဲ့ဒါကြောင့်စိတ်ဝိညာဉ်ကိုနာကြီးတတ်ပြီးရေးအသက်ဝိညာဉ်ခေါ်တဲ့မရှိဘဲနဲ့ရှိတယ်လို့ထင်နေတဲ့အတ္တဆိုအသက်ဆိုတဲ့ဟာကိုရေးတော့အဲ့ဒါရေးတော့ညာမီးလိုနဲ့သအသက်ဝိညာဉ်အဲမြတ်စွာဘုရားကမရှိဘူးဆိုတာအဲ့ဒီအသက်ဝိညာဉ်ကိုမရှိဘူးလို့ပြောတာအဲ့ဒီအတ္တကိုမရှိဘူးလို့ပြောတာ အဲ့ဒါကိုပဲအနတ္တလို့ခေါ်တယ်အနတ္တအသက်ဝိညာဉ်ဆိုတာမရှိဘူးပုဂ္ဂိုလ်တ attva ဆိုတာမရှိဘူးအဲ့ဒါပြောတာအဲ့ဒီဝိညာဉ်ကြတော့ညာမီးလို့သာဒါကြောင့်ဘုန်းကြီးတက္ကသိုလ်ဓမ္မသဘင်ထဲမှာအဲ့ဒီသကလုံးနှလုံးကိုရှင်းပြပေးထားတယ်ရှင်းပြပြီးတော့ကြွဲကြအောင်ဒီလိုရေးလို့အဲ့ဒါလိုပြောထားတယ်တော့မယံလူတွေကစိတ်ကိုပဲအသက်ဝိညာဉ်ခေါ်လို့ခေါ်အသက်ဝိညာဉ်ပဲစိတ်လို့ခေါ်လို့ခေါ်အဲ့တော့လူသေးသွားရင်ရုပ်ခန္ဓာကြီးကတော့ဒီမှာကျန်နေပါတယ်စိတ်ကလေးကရှိနေတယ်ဒါကြောင့်ရှိနေတဲ့စိတ်ကလေးဝိညာဉ်လေးကနောက်ဘဝကုသွားတယ်နဲ့အဲ့ဒါလို့ပြောတယ်အဲ့ဒါလို့ယူဆတယ်အဲ့ဒီတော့ရှုပ်ထွေးကုန်ရောဟုတ်ကဲ့လားကဲအခုကနားလည်ပြီလားနားလည်ပါပါဘုရားအသက်ဝိညာဉ်ဆိုတာမရှိတဲ့ဟာမရှိဘဲနဲ့ရှိတယ်လို့ထင်နေတဲ့ဟာမြတ်စွာဘုရားကအဲ့ဒါကိုအနတ္တလို့ပြောတာအဲ့ဒါကိုရေးရင်ညာမီးလို့သတ်သိနေတဲ့စိတ်ကလေးကိုရေးရင်ဝိညာဏဆိုတဲ့စကားလုံးကလာတဲ့အတွက်ဝိညာဉ်လို့ညာကြီးမှနာနာကြီးသတ်ဟုတ်ပြီလားအဲဘုန်းကြီးကအဲ့လိုလေရှင်းအောင်ပြောကြလို့ခုနဒီဥစဉ်ထဩတဲ့အခါကျတော့ဘုန်းကြီးကအသာနေလိုက်တယ်ဘာမှမပြောလိုက်ဘူး။ဘာကြောင့်လဲဆိုနည်းနည်းရှည်ရှည်ပြောမှရှင်းမှဖြစ်လို့ဟုတ်ကဲ့လားသင်္ခါရပစ္စယပြုလုပ်မှုကြောင့်ဝိညာဏစိတ်ဝိညာဉ်ဖြစ်သည်အဲ့ဒီစိတ်ဝိညာဉ်ဟာတဘောအစဆုံးပဋိသင်္နေစိတ်ကစားပြီးတဘောလုံးရှိတဲ့စိတ်တွေအကုန်လုံးကိုပြောတာဒါတွေဆက်ဖြစ်သွားတယ်ဝိညာဏပစ္စယပထမဆုံးစိတ်ကလေးဖြစ်တဲ့အတွေ့နာမရူပနောက်စိတ်ခေါ်တဲ့နန္တရားရောသူရဲ့မိရာယုတ်တရားတွေရောဆက်ခါဖြစ်သွားတော့ပုဂ္ဂိုလ်ကောင်တတ္တဝါကောင်ကြီးဖြစ်လာရတယ်အဲ့ဒီယုတ်တရားစိတ်တရားတွေဆက်ဖြစ်တဲ့အခါကျတော့မှအမိဝမ်းတွင်မှာပဲသူယသတ္တဗ္ဗရင့်နေအခါကျတော့မျက်စိလဲပေါ်လာတယ်နားလဲပေါ်လာတယ်နှာခေါင်းလဲပေါ်လာတယ်ရှားလဲပေါ်လာတယ်ကာယပဇာရကိုယ်လဲပေါ်လာတယ်အဲ့ဒါကိုအာယတနာလို့ခေါ်တယ်နာမရူပပစ္စယနာနေယုတ်တွေဆက်ဖြစ်လိုက်လို့သလာယတနာမျက်စိလဲပေါ်လာတယ်နားလဲပေါ်လာတယ်နှာခေါင်းလဲပေါ်လာတယ်ရှားလဲပေါ်လာတယ်ကိုယ်လဲပေါ်လာတယ်စိတ်လဲပေါ်လာတယ်အဲ့ဒါပြောတာအာယတနာ6ပါးဆိုတာနာယုတ်ဆက်ဖြစ်လာတော့သူပဋိသင်္ဍေကရင့်လာတဲ့အခါသူ့အချိန်ကြတော့အဲ့ဒီမျက်စိနားနာရှားကိုယ်စိတ်တွေဖြစ်လာတာကိုပဲအာယတနာ6ပါးဖြစ်ရတယ်အဲ့ဒီအာယတနာ6ပါးကြောင့်ပဲအမိဝမ်းနဲ့မှလည်းပဲတချို့အာယုံနဲ့ထိပ်ပြီးတော့ထိတွေ့မှုဖြစ်တယ်အမိဝမ်းနဲ့ကကျွတ်တဲ့အခါမှာတော့အာယုံ၅ပါးလုံးနဲ့ထိတွေ့မှုတွေဖြစ်တယ်မျက်စိနဲ့အစင်းနဲ့ဆုံမိတယ်နားနဲ့အသံနဲ့ဆုံမိတယ်နှာခေါင်းနဲ့အနတ်နဲ့ဆုံမိတယ်ရှားနဲ့အရသာနဲ့ဆုံမိတယ်ကိုယ်နဲ့ထိတွေ့စရာနဲ့ဆုံးမိတယ်စိတ်နဲ့ကြံတွေးเสียသဘောနဲ့ဆုံးမိတယ်အဲ့ဒီဆုံးမိတာကိုဖတ်တာလို့ခေါ်တာဒါကြောင့်မို့လို့အာယတနာကြောင့်အာယတနာ6ပါးကြောင့်အာယုန်နဲ့တွေ့ဆုံးမှုဖြစ်သည်ဆိုတာအဲ့ဒါပြောတာဖတ်တာပြောတာမျက်စိရှိလို့အစင်းနဲ့တွေ့ဆုံးတယ်နားရှိလို့နှာခေါင်းနဲ့တွေ့ဆုံးတယ်အဲအသံနဲ့တွေ့ဆုံတဲ့နှာခေါင်းရှိလို့အနတ်နဲ့တွေ့ဆုံတဲ့ရှားရှိလို့အရသာနဲ့တွေ့ဆုံတဲ့ကိုယ်ရှိလို့ထိတွေ့စရာနဲ့တွေ့ဆုံတဲ့စိတ်ရှိလို့ကြံတွေ့စရာသဘောနဲ့တွေ့ဆုံတဲ့အဲ့ဒီတွေ့ဆုံတာဟာဖတ်တာပဲအဲ့တော့တွေ့ဆုံလိုက်ပြီဆိုတဲ့ကခန္ဓာကိုယ်တွင်မှဖြစ်စေခန္ဓာကိုယ်ပြင်ပမှဖြစ်စေဆိုကြပါစို့နားနဲ့အသံနဲ့တွေ့ဆုံလိုက်ပြီဆိုကြတဲ့က ကောင်းတာဖြစ်ဖြစ်မကောင်းတာဖြစ်ဖြစ်ခံစားမှုတစ်ခုမဖြစ်ဘူးလား ဖြစ်တာပဲအတန်လေးကตายရဲနားထောင်ကောင်းနေဆိုရင်ကောင်းတဲ့ခံစားမှုအတန်ကြီးကသိုးသွားသိုးသွားနေကြားလို့မကောင်းဘူးဆိုရင်မကောင်းတဲ့ခံစားမှုအဲ့ဒါကိုဝေဒနာခေါ်တာဒါကြောင့်อายตนะเนอายุตรีสงมุจองขันธาหุဖြစ်သည်นาแลล่ะไก่นาแลเยดอบีฮะดอบีเลม้อตัวไปเปลี่ยนสิ้นซะจิเนาะไม่ตีหลุปิหลุมีติပြုလို့မိလို့စိတ်ဝိညာဉ်ဖြစ်သည်စိတ်ဝိညာဉ်ကြောင့်နာယုတ်အဆက်ဆက်ဖြစ်သည်နာယုတ်အဆက်ဆက်ကြောင့်အာယတနာ6ပါးဖြစ်သည်အာယတနာ6ပါးကြောင့်အာယုန်နှင့်တွဲဆုံမှုဖြစ်သည်တွဲဆုံမှုကြောင့်အာယတနာနဲ့အာယုန်တွဲဆုံတော့ခံစားမှုဖြစ်တယ်ကောင်းတာလေးခံစားရရင်အဲ့ဒါလေးကိုမตายရမတတ်မဲ့ဘူးလားအဲ့တော့ခံစားမှုကြောင့်ตายရတတ်မဲ့မှုဖြစ်တယ်တခါမကောင်းတာလေးခံစားရပြန်တဲ့အခါကျတော့မကောင်းတာခံစားပြီးတော့အမလေးငှနေတော့ဆားကလည်းငံလိုက်တာဟဲ့မနေ့ကလို့ဆားပေါ်ပေါ်ဟင်းနေစုကောင်းမှာပဲလို့ကောင်းတာသွားပြီးမတတ်မဲ့ဘူးလားမကောင်းတာနဲ့တွေ့ပြန်လို့လည်းကောင်းတာလန်တတ်မဲ့တယ်ကောင်းတာနဲ့တွေ့ပြန်လည်းကောင်းလို့ပဲတတ်မဲ့တယ်ခံစားမှုကြောင့်သာယာတတ်မဲ့မှုဖြစ်တယ်အဲ့ဒီသာယာတတ်မဲ့မှုတွေမနေဘူးဆိုလို့ရှိရင်တော့တိုးတိုးမသာယာဘူးလားတိုးတိုးမတတ်မဲ့ဘူးလားတတ်မဲ့တဲ့အခါကျတော့ဝိသတတုံးသာရုံနဲ့မကျင်တတ်ဘူးအဲနောက်ထပ်ဒုတိယတတုံးအဲ့ဒါနဲ့လည်းမကျင်တတ်ဘူးနောက်ထပ်တတိယတတုံးအဲ့တော့တိုးတိုးတတ်မဲ့လာတာအဲ့ဒါစွဲလန်းတယ်လို့ခေါ်တယ်။ตายာတတ်မဲ့မှုကြောင့်စွဲလန်းမှုဖြစ်သည်။အဲ့တော့စွဲလန်းမှုမှဖြစ်ပြီဆိုရင်တော့ကိုယ်စွဲလန်းတဲ့အရာရအောင်မလုပ်ဘူးလား။ဒီဘဝမှာလည်းရအောင်လုပ်မှာပဲနောက်ဘဝလည်းရအောင်လုပ်မှာပဲ။အဲ့တော့ရအောင်လုပ်တဲ့အလုပ်ဆိုတာစွဲလန်းမှုကြောင့်ဖြစ်တာပဲ။အဲ့ဒီရအောင်လုပ်တဲ့ဆွဲလန်းမှုကြောင့်ရအောင်လုပ်တဲ့အလုပ်ကိုကံဘဝလို့ခေါ်တယ်ဘဝမှာဥပပတ္တိဘဝဆိုတာလူဘဝနတ်ဘဝပြမဘဝဓာရီပြောတာနောက်တစ်ခါဘဝတစ်ခုကအဲ့ဒီဘဝမှာဖြစ်တော့မယ်သူနောက်ဘဝဖြစ်ဖို့ရာအတွက်လုပ်တယ်မလုပ်ဘူးလားအဲ့ဒါတွေကိုလည်းဘဝလို့ခေါ်လူဘဝနတ်ဘဝဖြစ်တာကိုလည်းပဲဘဝလို့ခေါ်တယ်အဲ့ဒီဘဝမှာပဲဟိုဘက်ဘဝမှာဖြစ်ဖို့ရအကြောင်းဖြစ်တဲ့ကောင်းတဲ့အလုပ်မကောင်းတဲ့အလုပ်တွေလည်းလုပ်တယ်အဲ့ဒီလုပ်တာတွေလည်းဘဝပဲအဲ့တော့ဖြစ်တဲ့ဘဝကဥပပတ္တိဘဝခေါ်တယ်လွယ်လွယ်ဆိုရင်လုပ်တာကကမ္မဘဝခေါ်တယ်လူရင်းကတော့ကံရဲ့အလုပ်ရဲ့ကမ္မဘဝရဲ့အတူတူပဲသင်္ခါရရဲ့အတူတူပဲဒါကြောင့်စွဲလန်းမှုကြောင့်ပြုလုပ်မှုဖြစ်သည်ဆိုတာအခုဒီပဋိစ္စသမုပ္ပါဒ်မှာတော့နှစ်ခုခွဲထားတယ်ပြုလုပ်မှုကြောင့်ဥပပတ္တိဘဝလည်းဖြစ်တယ်ကမ္မဘဝလည်းဖြစ်တယ်ကမ္မဘဝဆိုတာလောက်တာတွေပြောတာဥပပတ္တိဘဝလည်းဖြစ်တယ်ကမ္မဘဝလည်းဖြစ်တယ်အဲ့ဒီကမ္မဘဝခေါ်တဲ့အလုတ်တည်းလုံးလိုက်တော့ဒီအလုတ်ကြောင့်နောက်ထပ်တဘဝမလာဘူးလားအဲ့ဒါကိုဇာတိခေါ်တယ်အဲ့ဒီဘဝဖြစ်ကြောင်းအလုတ်တည်းလုံးလိုက်လို့အဲ့ဒီကမ္မဘဝခေါ်တဲ့အလုတ်ကြောင့်နောက်ဘဝဖြစ်လာတော့အဲ့ဒီနောက်ဘဝကိုဇာတိလို့ခေါ်လိုက်တယ်အဲ့နောက်ဘဝဖြစ်လာလို့ဘဝရလာပြီဆိုတော့စားပြီးတော့အမိဝန်းနှင်းကကြွကြရကဟဲဟဲဟဲနဲ့ရီးပြီးလာတာချမ်းသာလို့ဟမ်ငိုးလာတာလားဒါဖြင့်ငိုးလာတာဘာကြောင့်တော့အဲ့ဒါပေါ့ဘဝသစ်ဖြစ်ခြင်းကြောင့်အိုရသည်နာရသည်သေရသည် โซยิงปูซวยยะดิงูจ้วยยะดิโกซินเยยะดิไส้ซินเยยะดิไส้ณလုံးเปลี่ยนสวาปูรองเป็นมายายะดิอ๋อดาเรဖြစ်มะล่ะอูล่ะไอ้တော့ตูอาจารย์เนี่ยตูอยู่ตะเสร็จเสียซีเสร็จสับไปဖြစ်ล่ะล่ะหมูล่ะอะละกาแท้ๆဖြစ်ล่ะล่ะเออดาโกปฏิสัตตมุปปะโลขอราตัวเองผิดเด้อสร้าอาจารย์หนองอโจผิดเด้อหอกะล่ะไอ้เราอคุเปลี่ยนพี่รอผิดดาโกเมียนมาหลุผีพี่สิ้นซะสิ้นเย็นพี่ยุตบอปอกดาไล่มั้ยสู้ไม่ตีหลุဘောပေါက်လားအရင်တစ်ခါဖတ်ရတာနဲ့အခုဖတ်ရတာဘယ်လိုနေတော့ဟုတ်ကဲ့လားဂိုင်းနောက်နှစ်ခေါက်ဒီတော့ဒီဘဝမှာဥရတာလဲဆင်းရဲနာရတာလဲဆင်းရဲသိရတာလဲဆင်းရဲဆိုရင်လာဆင်းရဲငိုကြွေးရပူဆွေးရဝမ်းနေရဒါတွေလဲဆင်းရဲတွေအဲ့ဒီဆင်းရဲတွေမဖြစ်ချင်ရင်ဘာလုပ်ရဟမ်ယုတ်ခန္ဓာကြီးမှဖြစ်ရင်အဲ့ဒီခန္ဓာကြီးကမအိုဘူးလားမအိုပါဘူးစိတ်ကတော့မအိုဘူးလားမအိုပါဘူးအိုမအိုပြီဆိုရင်တော့မဆင်းရဲဘူးလားမဆင်းရဲပါဘူးရှောင်လွဲလို့ရပါမလားမရပါဘူးဒါဖြင့်အဲ့ဒီဆင်းရဲမရှိအောင်ဘယ်လိုလုပ ဘဝအသည့်မဖြစ်ရင်ရုပ်ခန္ဓာနာမ်ခန္ဓာရမလားမရရင်ဩရဏာရာဆိုရင်ဘူးဆိုငိုကြွေးတာတွေဖြစ်မလား
ဖြစ်ပါ
ဘူးအဲဒီလိုဆိုလို့ရှိရင်နော်ဒါပဲရှိတယ်ဒါဖြင့်ဘဝအသည့်မဖြစ်အောင်ပါလို့ဇာတိခေါ်တဲ့ဘဝအသည့်မဖြစ်အောင်ကဘဝကိုဖြစ်စေတဲ့အလုပ်တွေမလုပ်နဲ့ဘောမဟုတ်ဘူးလားဘဝကိုဖြစ်စေတဲ့ကောင်းတဲ့အလုပ်လည်းမလုပ်နဲ့ဘဝကိုဖြစ်စေတဲ့မကောင်းတဲ့အလုပ်လည်းမလုပ်နဲ့အဲ့ဒါလို့လုပ်မိရင်တော့လုပ်တယ်ဆိုတဲ့ကလိုချင်လို့လုပ်တာပဲဟုတ်တယ်မဟုတ်လားအဲ့ဒါကိုမရမနေနိုင်လို့လုပ်တာပဲအဲ့ဒီတော့မလုတ်ဖြစ်အောင်ဆိုရင်တော့မရမနေနိုင်ဘူးဆိုတဲ့စိတ်မဖြစ်အောင်လုပ်ရလိမ့်မရမနေနိုင်ဘူးဆိုတဲ့စိတ်ဟာဆွဲလန်းတာပြောခေါ်တာမဟုတ်လားဟုတ်ကဲ့လားမကြဘူးဘူးလားဘယ်လိုများကြားဘူးတော့ဆွဲလန်းတဲ့ဝေဒနာခင်ရဲ့အသေးကြွမ်းလို့သိမှထင်တယ်ဝေဒနာဆိုတာဘုန်းကြီးကရှောင်ပြီးတော့ပြောလိုက်တာပါရှေးကတခြင်းလေစွဲလန်းတဲ့တဖေမခင်ရဲ့အသေးကြွမ်းလို့သေမှထင်တယ်လေအဲ့ဒါသူတခြင်းကဟုတ်ကဲ့လားအဲ့ဒါစွဲလန်းပြီဆိုလို့ရှိရင်တော့ရအောင်လို့ရအောင်လုပ်ပြီဆိုရင်တော့ရတာပေါ့ဟုတ်ကဲ့လားအဲ့ဒါရအောင်လုပ်တဲ့ကာမဘဝဆိုတဲ့အလုပ်တွေမလုပ်မိသေးဘူးမစွဲလန်းမှုလို့တယ်မစွဲလာအောင်ကအစအရဲကမตายာမတတ်မဲ့ဖို့လိုတာပေါ့မဟုတ်လားตายာတတ်မဲ့မိမယ်ဆိုရင်အဲ့ဒါကိုရက်အောင်ကိုကမရှိမှတ်နိုင်ဘူးဆိုရင်တိုးတိုးမလာဘူးလားတိုးလာပြီဆိုရင်စွဲလာတဲ့အချိန်နေမရောက်ဘူးလားရရောက်ပြီဆိုရင်အဲ့ဒါရအောင်မလုပ်ဘူးလားအေးအဲ့ဒါကြောင့်မစွဲလာတဲ့အချိန်အနေစွဲလာတဲ့အချိန်နေမရောက်ရအောင်အစအရဲကကိုตายာတတ်မဲ့တဲ့သဘောမရှိရဘူးဟုတ်တယ်မဟုတ်လားဒါဖြင့်သာယာတတ်မဲ့တဲ့သဘောမရှိအောင်လုပ်လို့ရရလားရပါဘူးမယ်ဘယ်လိုလုပ်မတည်ဟုတ်ပါလားဘယ်လိုလုပ်မလဲနာထောင်နာထောင်လောဘအာယုံမြင်ခိုက်ကြုံအကုန်ရှုရမည်ရှုမှန်လိုက်ကထိုခဏလောဘမဝင်ပြီလောဘမဝင်စွဲလန်းစင်ကံပင်မရှိပြီလောဘဖြစ်เสียအာယုံနဲ့တွေ့တဲ့အခါမှာအဲ့ဒီအာယုံမြင်ရင်မြင်နေမြင်နေတွန့်ရှူလိုက်ကြားရင်ကြားတယ်တွန့်ရှူနိုင်ရင်နိုင်တယ်တွန့်ရှူအဲ့လိုရှူလို့ရှိရင်ရှူစိတ်ကတစိတ်တစက်တည်းဖြစ်ပြီးနိုင်သွားပြီဆိုလို့ရှိရင်လောဘဝင်အောင်မလားအဲ့ဒါသာယာတတ်မဲ့မှုဖြစ်အောင်မလားဖြစ်ပါဘူးသာယာတတ်မဲ့မှုမဖြစ်အောင်အဲ့ဒီကနေရမယ်မဟုတ်လားအဲ့ဒါသာယာတတ်မဲ့မှုကဘာကြောင့်ဖြစ်တာလဲ။ကောင်းတဲ့ခံစားမှုမကောင်းတဲ့ခံစားမှုကြောင့်ပေါ့လား။ကောင်းတယ်လို့ခံစားလိုက်ပြန်လေ။သဘောကျပြီသာယာတတ်မဲ့မှုဖြစ်တဲ့ပြန်လေ။မကောင်းမှုလို့ခံစားပြန်တယ်လည်းပဲကောင်းတဲ့ဟာလှမ်းပြီးတောင့်တာသာယာတတ်မဲ့ပြန်လေ။ဒီလိုမဟုတ်လား။အဲ့တော့ခံစားမှုကဗဒနာမကြဘူးလား။ဒီတော့မြင်တာကိုမြင်တယ်မြင်တယ်လို့တွန့်ရှုမှရင်မြင်တဲ့အရာကောင်းမကောင်းသိအောင်မလားမသိရင်ကောင်းတယ်မကောင်းဘူးခံစားနိုင်အောင်မလားမခံစားနိုင်တော့ဘူးဥပိ္ပခာခေါ်တဲ့မကောင်းမဆိုးခံစားမှုပဲရှိဘူးဟုတ်တယ်မဟုတ်လားအဲဒါလို့ဆိုလို့ရှိရင်ตายာတတ်မဲ့မှုဖြစ်ပါမလားตายာတတ်မဲ့မှုအသေးစားမှမဖြစ်ရင်သူကကြီးထွားအောင်မလားမကြီးထွားရင်ဥပါဒံဆွဲလန်းမှုဖြစ်မလားစွဲလမ်းမှုမဖြစ်ဘူးဆိုရင်ရအောင်လုပ်တဲ့ကာမဘဝခေါ်တဲ့အလုပ်တွေရှိအောင်မလားရှိပါဘူးခင်ဗျာအဲအလုပ်မလုပ်ဘူးဆိုရင်နောက်ဘဝအသေးဖြစ်အောင်မလားရှိပါဘူးခင်ဗျာပြီးရင်သွားပြီပေါ့ဘာတော့ပြီးရင်သွားပြီဆိုတာဟမ်ငြိမ့်ပြီပေါ့မဟုတ်ဘူးလားဘဝအသေးမှမဖြစ်တော့အိုးအောင်မလားနာအောင်မလားသိအောင်မလားအကုန်လုံးဆင်းရဲတယ်မငြိမ်းဘူးလားမငြိမ်းပါဘူးလူရင်းကအဲ့ဒီတော့ခံစားမှုမထင်ရှားအောင်လို့ ကောင်းတဲ့ခန္ဓာမှုမကောင်းတဲ့ခန္ဓာမှုမဖြစ်အောင်ဘယ်လိုလုပ်ရမလဲရှုမှတ်ရမယ်နိုင်နေအောင်ရှုမှတ်ရမယ်မြင်တာကြားတာနာနာစားတာထိတာကြံတွေးတာမှန်သမျှဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်ခံစားမှုမဖြစ်ဘူးမဖြစ်ဘူးဆိုတာကကောင်းခံစားဆုခံစားမဖြစ်ဘူးမကောင်းမဆုခံစားပဲဖြစ်မယ်တခါအဲ့ဒီခံစားမှုလည်းပဲရှုရာကနိုင်နေတယ်ဆိုလို့ရှိရင်ခံစားမှုဖြစ်ဖြစ်ပြီးပြည့်ပြည့်နေတာပဲတွေ့မှာမဟုတ်လားဖြစ်ဖြစ်ပြီးပြက်ပြက်နေတဲ့ခံစားမှုကြောင့်ကာယတ္တမဲ့မှုဖြစ်အောင်လားအမဖြစ်တော့အဲ့ဒီတော့ပဋိစ္စသမုပ္ပါဒ်ဆေယဟအလေရခြင်းနဲ့ချုပ်စက်ကဖြတ်ပါတဲ့အဲ့ဒီချုပ်စက်ကဘယ်ဟာလဲဆိုတော့ခံစားမှုဝေဒနာဘယ်လိုဖြတ်ရမလဲဘုန်းကြီးတို့ယောဂီတွေကတော့သိတယ်ရှုမှတ်ရမယ်ဒါပဲဟုတ်တယ်မဟုတ်လားရှုမရမယ်သိတယ်မလုပ်ရင်တော့မလုပ်ဖို့ပဲဟုတ်ကဲ့လားမလုပ်ရင်တော့လဲပေါ့နော်လုပ်ရင်တော့ဟဲ့မလဲဘူးငြိမ့်ပြီဟုတ်ကဲ့လားအဲ့တော့အဲ့ဒီကနေဖြစ်ရမှာဒါတော့ခံစားမှုမရှိအောင်ရှုမရမယ်ဒီခံစားမှုဖြစ်တယ်ဆိုတာအာယတနနဲ့အာယုန်နဲ့တွေ့လို့ဖြစ်တာမဟုတ်လားနှာခေါင်းနဲ့အနတ်နဲ့တွေ့လို့ဖြစ်တာခံစားမှုကမျက်စိနဲ့အဆင်းနဲ့တွေ့လို့ဖြစ်တာနားနဲ့အသံနဲ့တွေ့လို့ဖြစ်တာအဲ့ဒီကအာယတန6ပါးမှရရလို့မျက်စိနားနှာခေါင်းအစိုက်တွေပါလာပြီဆိုရင်တော့အာယုန်နဲ့မတွေ့ပဲနေပါဘူးဒီလိုတွေ့မှာပဲဟုတ်ကဲ့လားမတွေ့အောင်လို့နားနဲ့မတွေ့အောင်နားပိတ်ထားလေမရဘူးဟုတ်တယ်မဟုတ်လားအဲ့တော့မတွေ့အောင်တော့လုံးလို့မရဘူးတွေ့မှာပဲအဲတွေ့တဲ့အခါမှာခံစားမှုကောင်းခံစားမှုဆိုးခံစားမှုမဖြစ်အောင်လုံးအဲ့ဒါရတယ်ဟုတ်တယ်မဟုတ်လားအဲအဲ့ဒါကောင်းခံစားဆိုးခံစားမဖြစ်အောင်တော့မြတ်စွာဘုရားကဘယ်လက်နဲ့ပိတ်ထားသတိပဋ္ဌာန်လက်နဲ့ပိတ်ထားတယ်ဟုတ်တယ်မဟုတ်လားအဲဒီတော့အဲ့ဒီအတိုင်းသာဆိုလို့ရှိရင်တော့ခံစားမှုခံစားမှုမရှိတော့ตายာတတ်မဲ့မှုရှိမလားမရှိပါဘူးตายာတတ်မဲ့မှုမရှိတော့ဟုတ်ကဲ့လားဆွဲလန်းမှုမရှိတော့ပြုလုံးမှုမရှိဘူးပြုလုံးမှုမရှိတော့ဘဝစဉ်မဖြစ်တော့ဘူးဘဝစဉ်မဖြစ်တော့အဲမအိုမနာမသိဆိုရင်မဘူးဆိုရင်ဘူးကျွေးဆိုတာတွေဘာတစ်ခုမှမရှိတော့ဘူးငြိမ်းရောဆင်းရဲအဲ့ဒါကိုပြောတာကဲအနုလုံပဋိလုံကိုဖတ်ဖြည်းဖြည်းအဲအဲ့ဒီမှာလည်းတစ်ခုကဒီမြင်တယ်မြင်တယ်ကြားတယ်ကြားတယ်နာတယ်နာတယ်စားတယ်စားတယ်ရှုတော့ရှုမှုအာကောင်းလို့ကိုယ်သမားရိညာကလည်းရင့်နေအခါကြတော့မြင်ရတဲ့အရာရဲ့ဖြစ်ပြီးပြက်တာလဲတွေ့တယ်မမြင်တာလဲတွေ့တယ်မြင်တဲ့စိတ်ရဲ့ဖြစ်ပြီးပြက်တာလဲတွေ့တယ်မမြင်တာလဲတွေ့တယ်ဟုတ်တယ်မဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်အာယုရောစိတ်ရောမမြင်တာဖြစ်တာတွေ့ပြီဆိုရင်အဲ့ဒါအမှန်သီးလားအမှားသီးလားအဲ့ဒီတော့ခံစားမှုကလာအောင်မလားမလာတော့ဘူးခံစားမှုလည်းမရှိတော့ဘူးဒီတော့ဘယ်နေရာမှာဖြစ်ဖြစ်လူရင်းကမြတ်စွာဘုရားပေးတဲ့လက်နဲ့ကိုပဲသုံးဖို့ပဲဟုတ်တယ်မဟုတ်လား gain မသိအဲ့ဒီအမှန်တိုင်းသိသွားတော့မြင်ရတဲ့အစဉ်လည်းဖြစ်ဖြစ်ပြီးပြည့်နေတာပါလားမြင်စိတ်ကလည်းဖြစ်ဖြစ်ပြီးပြည့်ပြည့်နေတာပါလားသူတို့ကိုရှုပြီးရှုစိတ်ကလည်းဖြစ်ဖြစ်ပြီးပြည့်ပြည့်နေတာပါလားဆိုတာကိုတွေ့တွေ့နေပြီဆိုတဲ့အခါကျတော့အဲ့ဒီအသိကဝိဇ္ဇာလားအဝိဇ္ဇာလားအဲ့တော့အဝိဇ္ဇာရှိသေးလားရှိပါဘူးဗျာအဲအဝိဇ္ဇာမရှိလို့မရှိတဲ့အခါကျတော့အဝိဇ္ဇာရှိမှမသိမှပဲလုပ်တယ်ဆိုတဲ့အလုပ်တွေပေါ်အောင်မလားပေါ်ပါဘူးအလုပ်မရှိတော့နောက်ထပ်ဝိညာဉ်လာအောင်မလားပေါ်ပါဘူးဝိညာဉ်မလာရင်အဲ့ဒီဝိညာဉ်စိတ်နဲ့နောက်ဆက်ဆက်ဖြစ်တဲ့ရုပ်တေနံနေဖြစ်အောင်မလားပေါ်ပါဘူးအဲမဖြစ်တော့ဘူးဆိုလို့ရှိရင်တော့ရုပ်တေနံနေမှဆက်မဖြစ်ရင်အာယတနာပေါ်အောင်မလားပေါ်ပါဘူး မျက်စိပေါ်မလားနားပေါ်မလားမပေါ်တော့ဘူးကဲမပေါ်တော့ဘူးဆိုရင်မျက်စိလည်းမရှိနားလည်းမရှိနှာခေါင်းလည်းမရှိတော့အာယုံနဲ့တွေ့လို့ရအောင်မလားအဲအာယုံနဲ့တွေ့မှမတွေ့ဘူးဆိုတော့ခံစားလို့ရအောင်မလားသွားပြီပေါ့ဟုတ်သလားဘာသွားတာလဲငိမ့်တာပေါ့ဟုတ်ကဲ့လားအဲ့ဒါပြောတာမသိတာမရှိအောင်ကမြတ်စွာဘုရားပေးတဲ့လက်နဲ့ကိုသုံးရမယ်လက်နဲ့သုံးရင်သိမယ်သိရင်မရှိတာမသိတာမရှိတော့ဘူးချုပ်သွားရောကင်းသွားရောငြိမ့်သွားရောမသိတာမရှိရင်တော့သိတာတွေဖြစ်နေတော့မလောက်တော့ဘူးဟုတ်သလား gain ဆိုပဋိစ္စသမုပ္ပါအချင်းပဋိလုံခါဆိုသဘောပေါက်သွားပြီလားအတဲတော်ကလည်းအရှင်ဗုဒ္ဓဂေါသကြောင့်ညင်းညူရတာသူတို့တစ်ခေါက်ထဲနဲ့ပြီးသွားတယ်နော်နောက်နှစ်ခေါက်ဆိုထားဆိုနေပါအောင်နေပါအောင်အဲ့ဒီမှာကံဆိုတာလေးထဲ့မဆိုနဲ့ဒီအလုတ်ကိုပဲကံလို့ခေါ်တယ်လို့သိစေခြင်းလို့အဲ့ဒါထဲ့ပေးထားတာလက်သေးကွန်းလေးနဲ့သူ့ကိုထဲ့မဆိုနဲ့သူ့ထဲ့ဆိုရင်ဟိုအတိတ်ပဲစိတ်ထဲမှာတိတ်မဖြောင်းပြန်ဆိုဆွဲလန်းမှုကြောင့်မောပြီလားအဲကဲနောက်တစ်ခါ အဖြစ်ရင်ဘဝသတ္တိဒုက္ခငြိမ်းအောင်ပဋိစ္စသမုပ္ပါဆက်ရဟဘယ်လိုအလဲရအောင်လုပ်မလဲဟုတ်ကဲ့လားအဲ့ဒီတော့အဲ့ဒီသမျက်နှာ85လားအဲ့ဒီကဆောင်ဖို့လေဘဝသတ္တိဒုက္ခငြိမ်းဆိုတာသုံးကောက်ဆိုဟုတ်ပြီလားတော်ပြီလေသဘောပေါက်လားမှန
်ပါပါ
ကဲအဲ့ဒီမှာတို့တို့ပြောရင်ဒီလိုလောက်ရင်ဒီလိုဖြစ်တဲ့နော်အဲ့တော့ဒီလိုမဖြစ်ဘဲဒီဒုက္ခငြိမ်းအောင်ဟောလို့လို့ပြောတာမဟုတ်လား မှန်ပါပါအဲဟောလို့လို့ဆိုတာဘယ်ဟာပြောတာအဲအခုဆောင်မုတ်ကပြောတာဟုတ်ကဲ့လားဒါကြောင့်မြတ်စွာဘုရားမိတ်ကြတော်မူတဲ့အတိုင်းမြတ်စွာဘုရားအမှန်တိုင်းဖော်ထုတ်တော်မူတဲ့အတိုင်းဘဝအတဏ္ဏကံအထွေထွေဟာမသိမှုအဝိဇ္ဇာကစပြီးတော့ဖြစ်တာဖြစ်တဲ့အတွေ့အဲ့ဒီမသိမှုကိုသိမှုနဲ့လဲလှယ်ပြီးတော့အစားထွေရအောင်မြင်သမျှကြားသမျှနံသမျှစားသမျှသိသမျှကြံတွေးသမျှအမှန်တိုင်းသိအောင်မပြတ်မလတ်ရှုမှတ်ပွားများကျိုးသာအထောက်ကြခြင်းအပြင်အာယုံရောအာယတနာဘာမပြတ်ဖြစ်ဖြစ်ပြီးပြည့်ပြည့်နေတဲ့သဘောမျှပဲဆိုတော့ဝိပဿနာရဲ့သဘောကိုဉာဏ်နဲ့မှတက်တက်ဝင်ဝင်သိမြင်ကြပြီးတော့ဝိပဿနာဉာဏ်နေတစ်ဆင့်နဲ့တစ်ဆင့်ယဉ်တန်လို့မဉ္ဇဉ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။